ဒီကနေ့ကြားရောက်တဲ့ခရစ်တော်မွေးနေ့ခရစ်စမတ်ဆုတောင်းပွဲတွေကိုကချင်ပြည်နယ်ကစစ်ဘေးဒုက္ခရဲစခန်းတွေနဲ့ဖျားရှိခိုးကျောင်းတွေမှာကျင်းပခဲ့ကြပါတယ်။မြစ်ချီနာဗမော်ပူတာကိုစတဲ့ပြည်နယ်အတွင်းပိုင်းဒေသတွေကဒုက္ခရဲစခန်းတွေပြင်တရုတ်မြန်မာနယ်စပ်တစ်လျှောက်ကဒုက္ခရဲစခန်းတွေမှာလည်းခရစ်စမတ်နေ့ဆုတောင်းခြင်းအခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်။မြစ်ချီနာမြို့မှာတော့ကာတိုင်းနှစ်တစ်ထက်ခရစ်စမတ်အခမ်းအနားတွေကိုပုံမစီကားတိုက်မြိုက်စွာကျင်းပခဲ့ကြတယ်လို့သက်ဆိုင်ရာအသင်းတော်လိုက်ဖျားရှိခိုးကျောင်းတွေနဲ့နေအိမ်တွေဒုက္ခရဲစခန်းတွေမှာပါအခမ်းအနားတွေကိုပြုလုပ်ခဲ့ကြတာပါ။မြစ်ချီနာတက်ကရိုနီယာရွှေဆက်ဖျားရှိခိုးကျောင်းဟာစစ်ဘေးဒုက္ခတွေ400လောက်ခိုးလုံနေတဲ့ဖျားရှိခိုးကျောင်းဖြစ်ပြီးအဲ့ဒီမှာကျင်းပတဲ့ခရစ်စမတ်နေ့ဆုတောင်းပွဲမှာစစ်ဘေးဒုက္ခတွေပါဝင်ပရိသတ်တထောင်ကျော်လောက်တက်ရောက်ခဲ့ကြပါတယ်။အဲ့ဒီစခန်းကဒုက္ခတွေဟာနေရက်ကိုဆုံးခွာလာပြီးနောက်ပိုင်း3ရက်မြောက်အဖြစ်ဒီနေ့ခရစ်စမတ်အခမ်းအနားကိုဆင်နွှဲခဲ့ကြတာလည်းဖြစ်ပါတယ်။
အဲ့ဒီတီထောင်စုအစဉ်ဆွေးနွေးပွဲပါတယ်မှာအစဉ်ပြေချောမွေလာပြီးမှမိမိရက်ရွာတည်ငြိမ်အေးချမ်းပြီးမှအမြန်ပြန်နိုင်ဖို့ရန်အတွက်ဒီကျွန်တော်တို့တိုင်းနိုင်ငံဒေသရင်းချမ်းဖို့ရန်အတွက်ကျွန်တော်တို့တိုင်းနိုင်ငံမှာဒီတူညီတဲ့တရားမျှတမှုတွေဖြစ်လာဖို့ရန်အတွက်တန်းတူညီတူရှိလာဖို့ရန်အတွက်အမိနိုင်ငံတော်ကြီးအားတီထောင်စုအစဉ်အမှန်နိုင်ငံတော်ဖြစ်လာဖို့ရန်အတွက်တောင်းကြရခင်ဗ
ျဒီနေ့ဆုတောင်းပွဲခန်းနာကိုတက်ရောက်ခဲ့တဲ့ကချင်နှစ်ချင်းခရိယာအဖွဲ့ချုပ်မှဦးလက်ဖိုင်တော်ဟာပြောရတာပါမြစ်ချီနာမြို့နီးကစစ်ပေဒုက္ခတဲ့စခန်းတချို့မှာတော့သက်ဆိုင်ရာစခန်းလိုက်ခရစ်စမတ်ခန်းနာတွေကိုဆင်နွှဲကြတာတွေရှိခဲ့တယ်လို့ဒုက္ခတဲ့စခန်းတွေကိုလာရောက်ပြီးအစားအသောက်နဲ့ဝတ်ထည်တွေကိုလာရောက်လူဒန်းမှုတွေလည်းရှိခဲ့ပါတယ်အလားတူခရစ်စမတ်ခန်းနာတွေကိုတရုတ်မြန်မာနယ်စပ်တစ်လျှောက်ကဂျေရန်လက်ကတ်ရန်ခေါင်းပါနတ်လင်းပါစတဲ့ဒုက္ခတဲ့စခန်းတွေပါဝင်စခန်းတော်တော်များများမှလည်းကျင်းပခဲ့ကြပါတယ် KIU ဌာနချုပ်လိုက်သာနီးကဂျေရန်ဒုက္ခတဲ့စခန်းကလူဦးရေ 8,000 ကျော်ရှိတဲ့စခန်းဖြစ်ပါတယ်အဲ့ဒီမှာကျင်းပတဲ့ခရစ်စမတ်ခန်းနာနဲ့ပတ်သက်လို့တော့စကန်တာဝန်ခံဥပရံဆောင်ကအခုလိုပြောပါတယ်။အ
ဲဒီမှာခရစ်စမတ်ပဲလို့တာက၃ချိန်ရှိမှာပါနော်၃နှစ်ဆိုလို့ရှိရင်ဒီစင်ပါ၃ခုရှိတတ်ပြီခေါ့နော်။ကျောင်းဒီနေ့ကဆူတောင်းပဲစီစဉ်မှာအဲဖြတ်တခင်ကိုသူဆူရဲနေနေပါနော်ဆူတောင်းပဲလို့တယ်။ဒီညာဆိုလို့ရှိရင်ချုပ်ဖြည့်ရဲ့စီစဉ်ရှိမယ်။ကျွန်တော်တို့ကဒီနေ့ပြိတိုက်ကတပတ်900ဝန်းကျင်လောက်ရှိတယ်
ခရစ်စမတ်ပွဲဆင်နွှဲခဲ့ကြသူအများစုကတော့ဒီနှစ်ခရစ်စမတ်ကာလဟာခါတိုင်းနှစ်တွေထက်အေးပိုတာကြောင့်ခရစ်စမတ်ဟာပိုပြီးအထိပယ်ရှိတယ်လို့ပြောကြပါတယ်။ဒါပေမဲ့အနှွေးတန်နဲ့ဆောင်းတွေတိတ်မလုံလောက်တာကြောင့်အေးဒဏ်ကိုတော့ပုံမခံစားကြရတယ်လို့ဆိုပါတယ်။ဂျရန်ဒုက္ခတဲ့စကမ်းမှာနေထိုင်လာတာ၃နှစ်နီးပါးရှိပြီဖြစ်တဲ့ကိုဟိုရန်တူးကြာကတော့ဒီကနေ့ကြားရောက်တဲ့ခရစ်စမတ်နေ့မှာဆုတောင်းဖြစ်တာနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ရှင်လူမျိုးတွေတမင်တစ်ရှားမှာနိုင်ငံအသီးသီးမှာရှိနေတဲ့ရှင်လူမျိုးတွေသူစုပစ္စည်းတွေကျို့ဖို့ရယ်ကျွန်တော်တို့မြင်းမြေကိုကျွန်တော်တို့ပြန်နိုင်ဖို့ကျွန်တော်တို့အိမ်ကိုကျွန်တော်တို့ပြန်နိုင်ဖို့ကျွန်တော်တို့ယာရီကိုကျွန်တော်တို့ပြန်လုပ်စားနိုင်ဖို့ဒီမှာမှဆူတောင်းတာပေါ့
မိုးပေါင်းမျိုးနယ်မှာရှိတဲ့ခေါင်းပါဒုက္ခတဲ့စခန်းကတော့ဒုက္ခတဲ့2000ကျော်လောက်ခိုးလုံနေတဲ့စခန်းတစ်ခုဖြစ်ပြီးအဲ့ဒီစခန်းမှာလည်းဒီကနေ့မှ3နှစ်မြောက်အဖြစ်ခရစ်စမတ်နေ့အခမ်းအနားကိုကျင်းပခဲ့ပါတယ်ကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့3နှစ်ကျော်ကာလအတွင်းကချင်ပြည်နယ်နဲ့ကဒုက္ခတဲ့စခန်းတွေမှာလက်ရှိချိန်ထိဒုက္ခတွေတသိန်းကျော်ခိုးလုံနေရပါတယ်ခင်ဗျာ